ထိုင်းနိုင်ငံရဲ့ဝန်ကြီးချုပ်ဟောင်းဟာအင်းဒီချင်းကမ္ဘောဒီးယားကခေါင်းဆောင်မှုနဲ့ပတ်သက်ပြီးတော့အစ်စ်မြင်ဆွေးနွေးပွဲအတွက်ကမ္ဘောဒီးယားနိုင်ငံမှာစနေနေ့ညကရောက်ရှိနေပါတယ်ဖနွန်ပေးမြို့တော်ကစီဝေးဝဲအတွင်းမှာထိုင်းဝန်ကြီးချုပ်ဟောင်းတက်ဆင်ရှင်နာဝတ်ဟာကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ချန်းကိုလူမြင်ကွင်းမှာပွေဖက်နှုတ်ဆက်ခဲ့ပါတယ်သူတို့နှစ်ဦးဟာကုန်သွယ်ရေးထိုင်းနဲ့ကမ္ဘောဒီးယားကြားဖြစ်ပွားနေတဲ့နယ်စပ်အရေးပဋိပက္ခနဲ့ထိုင်းအကျဉ်းသားနှစ်ဦးပြန်လွှတ်ပေးရေးကိစ္စရဲ့အပအဝင်ကိစ္စရဲ့မျိုးစုံတွေဆွေးနွေးကြမယ်လို့အရာရှိတွေကပြောခဲ့ပါတယ်မစ္စတာတက်ဆင်ဟာသူ့ရဲ့ညီမဖြစ်သူထိုင်းရဲ့လက်ရှိဝန်ကြီးချုပ်ယင်လတ်ရှင်နာဝတ်ဖနောမင်းမျိုးတော်စီအစ်စ်မြင့်ဆွေးနွေးပွဲအတွက်တွားရောက်ပြီးနောက်ရက်ပိုင်းအတွင်းမှာပဲကမ္ဘောဒီးယားကိုရောက်သွားတာပါထိုင်းနဲ့ကမ္ဘောဒီးယားနှစ်နိုင်ငံသားဆက်ဆံရေးကတခါတရံမှာအဖူးထစ်လေးတွေရှိတတ်ပါတယ်ဒီနေ့အစောပိုင်းကနေဆက်နေမြေလူတွေပြဿနာကနေပြီးတော့လူပေါင်း28ဦးသေဆုံးပြီးတော့ဒေသခံထောင်ပေါင်းများစွာအိုးအိမ်ဆုံးခွာထွက်ပြေးကြရတဲ့တိုက်ပွဲတွေကြောင့်နှစ်နိုင်ငံသားမှာတင်းမာမှုကမြင့်မားလာတာပါမစ္စတာတက်ဆင်ခုလိုမျိုးကမ္ဘောဒီးယားနိုင်ငံကိုတွားရောက်မှုကြောင့်ထိုင်းနိုင်ငံအတွင်းမှာအငင်းပွားစရာတချို့ထွက်ပေါ်ခဲ့ပါတယ်သူဟာထိုင်းကအဂတိလိုက်ဆောင်မှုတွေကျူးလွန်ခဲ့တယ်ဆိုပြီးတော့သူ့ရဲ့အတိုက်ခံတွေနိုင်ငံကိုအုပ်ချုပ်တုံးသူ့ကိုပြစ်ဒဏ်ချမှတ်ခဲ့တာပါဒါကြောင့်မလို့သူ့ကိုတရားဥပဒေအတိုင်းအရေးယူဖို့အတွက်လက်ရှိအစိုးရမှတာဝန်ရှိတယ်လို့အခုလက်ရှိအတိုက်ခံဖြစ်သွားပြီဖြစ်တဲ့နိုင်ငံရေးသမားတွေကပြောကြပါတယ်ရှင်